ဘီလာရုစ်နိုင်ငံအတိုက်ခံခေါင်းဆောင်တူဖြစ်တဲ့မာရီယာခိုးစ်နီကိုဗာကိုအင်းနီချင်းယူကရိန်းနိုင်ငံဘက်ထွက်ခွာဖို့ကြိုးစားတဲ့အချိန်အင်္ဂါနေ့အစောပိုင်းမှာဖမ်းဆီးထိန်သိမ်းလိုက်တယ်လို့ဘီလာရုစ်နယ်စပ်တာဝန်ရှိသူတွေကပြောပါတယ်။ခိုးစ်နီကိုဗာကတခြားအတိုက်ခံအဖွဲ့ဝင်အန်တွန်ရူနန်ခေါ့ဖ်နဲ့အီဗန်ခရက်ဆော့ဖ်တို့နှစ်ဦးနဲ့အတူထွက်ခွာလာတာဖြစ်ပြီးကျန်တဲ့ဦးကတော့ယူကရိန်းဘက်ကိုဝင်ရောက်သွားခဲ့ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်ခိုစနီကိုဗာကိုမင်းစ်မြို့မှာထိမ့်သိမ်းထားတယ်လို့သတင်းတွေထွက်လာပြီးသူ့ကိုဖမ်းဆီးထိမ့်သိမ်းထားတဲ့နေရာကိုထုတ်ဖော်ပြောဆိုဖို့ဘီလာရုစ်သမ္မတအလက်ဇန်ဒါလူရှန်ကိုကိုဂျာမနီနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုခဲ့ပါရယ်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတက်တန်းရှိကြနေပြီဖြစ်တဲ့သမ္မတလူရှန်ကိုကသူ့အနိုင်ရကြောင်းကြေညာပြီးတဲ့နောက်သူ့ကိုယာယီကနှုတ်ထွက်ပေးဖို့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါ်ပေါက်နေခဲ့တာပါအဓိကအတိုက်ခံခေါင်းဆောင်စစ်လာနာစီဟန်နူခါယာကတော့ရွေးကောက်ပွဲပြီးကြတဲ့ကသူ့လုံခြုံရေးအတွက်လေတူရေးနိုင်ငံကိုထွက်ခွာသွားခဲ့တာဖြစ်ပါရဲ့ရှင်။